မြန်မာနိုင်ငံရဲ့ခြေလက်တွင်မှာမီးလင်းဖို့အတွက်ပြန်ပြည့်မြဲစွန့်ရင်ကိုဘလို့အသုံးချသင့်ပါသလဲ။အစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါသလဲ။ Ring မြန်မာပြန်ပြည့်မြဲစွန့်ရင်အသင်းကဥက္ကောင်မြင့်အမြင့်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ပြန်ပြည့်မြဲစွန့်ရင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာပံကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်စွန့်ရင်ဆိုင်ရာအမျိုးသားရေးအစီအစဉ် NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်။တက္ကသိုလ်2030ရောက်ရင်တနိုင်ငံလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက်33ရာခိုင်နှုန်းနဲ့ရေအားက42ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲစွန့်ရင်အတွက်6ရာခိုင်နှုန်းပဲတက်မှတ်ထားရမို့ပြန်ပြည့်မြဲစွန့်ရင်အတွက်နေရာကတိတ်မရှိဘူးလို့ဦးအောင်မြင့်ကပြောပါတယ်။
ကြိုက်တာက energy master plan ကိုသူဆွဲပြထားတာပါနိုင်ငံတော်ဆိုအပ်ကိုအရင်ဆိုအပ်ပေါ့နော်အခု energy master plan ရဲ့သူဆွဲပြထားတဲ့လမ်းကြောင်းကသူကကျွန်တော်တို့ရဲ့ခုနဖွံ့ဖြိုးရေးအားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2030 target နဲ့ဆွဲထားပါတယ်အဲ့ဒီ target ကို ministry က accounted for နဲ့နေရာမှာ renewable energy ကခုနပြောသလိုနေရာမရှိဘူးနောက်တစ်ခုကကြိုက်ကားလိုအမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကြာတော့ဒီ people base ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူက market ကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအခြေအနေဖြစ်အောင်သူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချေကြိုက်မယ်နမူနာပုံစံတွေမလုပ်ခင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဘက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
် model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multi disciplinary model project ပေါ့မ project တစ်ခုကဒီကျေးရွာကြီးတူအောင်မီးလင်းမယ်တနည်းအားဖြင့်ဟလာလုတ်တဲ့ကံမှာဒီ hydro သုံးမယ် solar သုံးမယ် biomass သုံးမယ် hybrid ဖြစ်ရင်လည်းပြင်မယ် design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach တွေလည်းချက်သွင်းထားမယ်ခုန environment approach တွေ solar approach တွေချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidized phase ပေါ့အဲ့လိုအမျိုးတွေလုပ်ဖို့လိုပါတယ်ဗျ
ဆက်ဥပမာလေးတစ်ခုပြောပြပေးပါဆရာဥမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန်းလေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့လက်စစ်တာတိတ်မရတဲ့မြို့တစ်မြို့ဆိုရင်ဆရာဘလို့လှုပ်ဆပြီးတော့လှုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြည်လို့အဲ့လိုမြို့တွေရွာငယ်တွေဥမာဆက်မှုဇုံတွေဟဲ့လားအဲ့လိုနေရာတွေမှာမီးရေလိုလိုသူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေအရလည်းအမပေးဘူး finance ပုံစံနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology လည်းဒီ fail မလုပ်တော့သူ့မှာအခက်အခဲအများကြီးနဲ့တန့်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆို project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာကဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါဆက်မှုဇုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီပြီးပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟဲ့လားမစင်းစားတော့ဘူးဒီမျိုးမျိုးရှိပါတယ်သူက private sector တစ်ခုကို local private sector လုံးဝလုပ်တာရှိတယ် local နဲ့နိုင်ငံသားသားနဲ့လုပ်တာရှိတယ်စသည်ပေါ့နော်အဲ့လို private sector တစ်ခုကိုသူဘလို့နီးနဲ့ပေးမလဲ solar နဲ့ပေးမလားဟဲ့ hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်သူရဲ့ power consumption နဲ့သူရဲ့ဟဲ့လို requirement IPP လုပ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကူကလုံလုံလုံစင် business trend မရှိတဲ့အတွက်ဘယ်သူမှစိုးကြောက်ပါတယ်အဲ့ဒါကိုရေဝင်းလှုပ်လာနိုင်အောင်နိုင်ငံတော်က policy ရအပေးရမယ်နောက်တော့ငွေကိုဘယ်လိုနည်းနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောပြပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ဝေပြီးတော့တကယ်လုပ်တဲ့လူကိုပေးနိုင်တဲ့နည်းမလုပ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တစ်ခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ရောအဲ့ဒါတွေကိုရောတဲ့ multi disciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
ဘက်ဆောင်စီမံကိန်းအတွက်ပြန်ပြည့်မြဲစွန့်ရင်မှာစွန့်ရင်ကိုပိုးပြီးထိရောက်စေတဲ့နှီးတွေစွန့်ရင်တိုးလောင်တဲ့နှီးတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ
်အဲ့လိုမျိုးကိုလုတ်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေကပေးမယ်။ဥက္ကဋ္ဌပိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်ဆန်ပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ်
။ off grid လို့ခေါ်တဲ့ပင်မမဟာဓာတ်အားလိုင်းနဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြတ်အဖြစ်ရထားပြီးမီးပေးဖို့လုပ်နိုင်ပြီးဆိုရင်အဲ့ဒီနေရာအတွက်မီးပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ်။
ဘောရတခုပေါ်တော့မြို့ငယ်တခုဆိုလည်းကောင်းရွာအုပ်စုတခုဆိုလည်းကောင်းတကယ်လို့ main grid ကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ်တော့ grid inter connectivity လို့ခေါ်ပါတယ်အဲ့ဒါတရားဝင်ရှိရပါမယ်ဘယ်လိုလုပ်တော့လို့နည်းနဲ့ချိတ်ဆက်မလဲကျွန်တော်နဲ့ငွေပေးယူဟဲ့ပါဝါပါချစ်ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ် အဲ့ဒါတွေကိုအတူယူပြီးတော့ဒီမော်ဒယ်လင်းနဲ့ပေါ့နော်နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ရွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင်အဲ့ဆိုလက်ကျင်တွေလည်းစက်မှုဇုန်တွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ကျွန်တော်ဥပမာပြမယ်ဆိုရင် housing estate တွေရှိတယ်ဟောင်းစင်းအစိတ်တွေကိုလည်းနိုင်ငံတော်ရဲ့လိုင်းတစ်ခုတည်းအာမကူပဲနဲ့ဟိုက်ဘရစ်နဲ့ပေါ့နော်ကိုယ်လိုင်းမီးပေးတဲ့စနစ်နဲ့ဒီပုံကြီးကဆက်တာကိုသူ့ရဲ့ business တွေလုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်
ပေါ်လစီကကျွန်တော်တို့အာမေးမထားဘူးကျွန်တော်တို့ဒီရီနျူဝယ်အင်ဂျီကိုလေကျွန်တော်တို့ဒီပုတ်ကလီကကန္တာကလုံနိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲပုတ်ကလီကကန္တာလုံမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံတော်အခုဂရိကြီးကလည်းဒီဘီလီယံနဲ့ရှိပြီးတော့အမျက်စိုက်နေရတာလေဘယ်လောက်များကြာကြာစိုက်နိုင်မလဲတော့မသိဘူးဂရိကိုလည်းကောင
ganda ko decent alike lo kore le bahu wa be makai no be ne pogliya ganda ko decent alike sine ne khwe pe ya ko let twe pi 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 de ke pogliya ganda ga pi rin go pi pa go hla join go paung pi lou nai aw thulo a pe bu wa pi ne ma ma shi wu so a ni chi twet par de
di la me 2018 khu ne twet daw nyaw len tha la sia da myo phit bu
ပြောလဲတာပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တန်းနေပြီစူးစမ်းလုပ်နေပါတယ်ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီအချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်တို့နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019မှာစနိုင်အောင်လို့တော့ကျွန်တော်ကဒီလာမယ့် 2019 February မှာ Warben နဲ့နိုင်ငံတော်ဆိုရနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့မဟာဒါလိုင်းပြပကိစ္စတွေကိုပြောမယ့်အမှာအာယူပြီးတော့ကြာကြာနာခုန modeling တွေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့လုပ်ဖို့ကျွန်တော်ကြိုးစားနေပါတယ်ပြုပြင်ပြောင်းလဲနိုင်အောင်
မြန်မာပြန်ပြည့်မြဲဆွမ်းရင်အတင်းကဥအောင်မြဲပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ